အဖဂန်ရဲကုလသမဂ္ဂအစည်းအဝေးကိုတရားဖို့အတွက်ကုစလေအဖွဲ့ဆင်လို့မယ်ဆိုပြီးတော့တာလီဘန်အစိုးရကပြောလိုက်ပါတယ်။ကတ်တာနိုင်ငံမှာဒီဒိုဟာမြို့မှာဂျွန်လ30ရက်နေ့မှာအဖဂန်ရဲနိုင်ငံတကာညီလာခံကိုကုလသမဂ္ဂကနှစ်ရက်ကြာကျင်းပဖို့စီစဉ်ထားတာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးဖြစ်လာဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ကတနှစ်ကျော်ကြာစီလင်လာတာဖြစ်ပြီးတော့အခုလိုမျိုးနိုင်ငံတကာကုစလေတွေစုံညီမဲ့အစည်းအဝေးတက်ကိုတာလီဘန်အစိုးရကပထမဆုံးချိန်တက်ရောက်မှာလည်းဖြစ်ပါတယ်။နိုင်ငံတကာအနေနဲ့တာလီဘန်ဆူရနဲ့ထိတွေ့ဆက်ဆံမှုတွေလုပ်တဲ့နေရာမှာစူးစီးညင်ညွတ်တဲ့ချီးကမ်းမှုဖြစ်လာစီဖို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကြိုးပမ်းမှုတရားလည်းဖြစ်ပါတယ်။တတိယကြိမ်ဒိုဟာညီလာခံနဲ့ပတ်သက်လို့သူတို့အတွင်းမှာညှိနှိုင်းမှုတွေလုပ်ခဲ့ပြီးတော့ပါဝင်တက်ရောက်ဖို့အတွက်သဘောတူခဲ့ကြတယ်လို့တာလီဘန်ပြောခွင့်ရသူကအာဖဂန်ရုပ်သံဌာနတစ်ခုကိုတင်းငင်းနေနေမှာပြောဆိုပါတယ်။အာဖဂန်လူထုရဲ့အကျိုးစီးပွားအတွက်ခုလိုဆုံးဖြတ်ရတာဖြစ်ပြီးတော့အာဖဂန်နိုင်ငံအတွင်းမှာယင်းနှိမ့်ညွတ်မှုနဲ့လူသားချင်းစာနာကူညီမှုတွေအတွက်အစည်းအဝေးမှန်သမျှကိုအရေးတကြီးထားပြီးတော့သူတို့ဘက်ကစဉ်းစားသွားမယ်လို့တာလီဘန်ပြောခွင့်ရသူဇဘီဟူလာမူဂျာဟစ်ကပြောဆိုခဲ့ပါတယ်ခင်ဗျာ